မှတ်ဆက်ခုနှစ်ပုံမှန်ထက်ပိုအလုတ်လုံနေသောစီးအိမ်နှင့်အရေးပေါ်စီးသွားလိုခြင်းပုံမှန်ထက်ပိုအလုတ်လုံနေတဲ့စီးအိမ်ဆိုတာဘာလဲစီးအိမ်ဆိုတာကြွက်သားတစ်ခုဖြစ်ပြီးစီးအိမ်မှာစီးပြေလို့တင်စီးသွားဖို့အစဉ်တင်ဖြစ်ချိန်မှာစီးထွက်အောင်ကြုံပေးပါတယ်ပုံမှန်ထက်ပိုအလုတ်လုံနေတဲ့စီးအိမ်ဟာစီးမပြေခင်မှာပဲကြုံသွားတာကိုဆိုလိုပါတယ်ဒါကတခါတလေတင်အစဉ်တင်မဖြစ်ခင်မှာကြုံသွားနိုင်ပါတယ်တင်းအနေနဲ့မကြာခဏစီးသွားလို့ပြီးအိမ်သားကိုရောက်တဲ့အထိထိန်းထားဖို့ခက်ခဲတာတွေ့ရပါလိမ့်မယ်။တခါတလေသင်အိမ်သားကိုအသွားမှာစီးထွက်သွားနိုင်ပါတယ်။ဘာကြောင့်စီးအိမ်ကပုံမှန်ထက်ပိုလွတ်လွတ်ရတာလဲ။စီးကောင်းကောင်းမထိန်းနိုင်ခြင်းဟာအောက်ပါအကြောင်းအရာတွေလိုကျန်းမာရေးချိုးယွင်းမှုများကြောင့်ဖြစ်နိုင်ပါတယ်။လေဖြတ်ခြင်း၊တာမန်ထက်ကြီးနေတဲ့စီးကျိတ်ရှိခြင်း၊အာယုံခံမှုခက်ခဲတဲ့ပါကင်ဆန်ရောဂါရှိခြင်းတို့ဖြစ်ပါတယ်။ပုံမှန်ထက်ပိုအလုတ်လုံနေတဲ့စီးအိမ်ဟာအချိန်ကြာမြင့်စွာကတည်းကဖြစ်နေတဲ့စီအိမ်ဆိုင်ရာမကောင်းတဲ့အလေ့အကျင့်တွေကြောင့်ဖြစ်နိုင်ပါတယ်။တချို့လူတွေအတွက်ကတော့ဖြစ်ရခြင်းအကြောင်းရင်းကိုမသိရပါဘူး။စီအိမ်ဆိုင်ရာပုံမှန်အလေ့အကျင့်တွေဆိုတာဘာတွေလဲ။အောက်ဖော်ပြပါအချက်တွေဆိုရင်ပုံမှန်ဖြစ်ပါတယ်။သင်နနဲ့အိပ်ရာထတဲ့အခါစီးသွားခြင်း။တနေ့တာကာလမှာစီး၄ချိန်ကနေ၆ချိန်သွားခြင်း။ညဘက်အိပ်ရာမဝင်ခြင်းစီးသွားခြင်းတို့ဖြစ်ပါတယ်။ကောင်းမွန်ပြီးကြားမရည်နဲ့ညီညွတ်တဲ့စီအိမ်ဟာစီးတစ်ခွက်ခွဲမှနှစ်ခွက်အထိထိန်းထားနိုင်ပါတယ်။ဒါဟာ300မှ400မီလီလီတာနဲ့ညီမျှပါတယ်။နေ့ဘက်ကာလမှတင်းစီအိမ်ကဒီလောက်ထိန်းထားနိုင်ပါတယ်။ညဘက်မှာတော့တင်းစီသွားလူစိတ်ဖြစ်မလာခင်ဒီထက်ပိုပြီးထိန်းနိုင်ပါတယ်။အသက်ရွယ်ကြီးသူတွေအတွက်ဒီပုံစံကပြောင်းလဲနိုင်ပါတယ်။အသက်ရွယ်ကြီးသူတွေကညဘက်မှာစီပိုပြီးထုတ်လုပ်နိုင်ပါတယ်။အတိတ်ဘယ်ကသူတို့ဟာနေ့ဘက်မှာထက်ညဘက်မှာပိုပြီးစီသွားနိုင်ကြတာကိုဆိုလိုပါတယ်။စီအိမ်နဲ့ပတ်သက်တဲ့လေ့ကျင့်ခန်းဆိုတာဘာလဲ။စီးအိမ်နဲ့ပတ်သက်တဲ့လေ့ကျင့်ခန်းရဲ့ရည်ရွယ်ချက်ကပုံမှန်ထက်ပိုအလုပ်လုပ်နေတဲ့စီးအိမ်ရဲ့ရောဂါလက္ခဏာတွေကိုကောင်းလာစေဖို့ဖြစ်ပါတယ်။စီးအိမ်နဲ့ပတ်သက်တဲ့လေ့ကျင့်ခန်းကသင်အရေးတကြီးစီးသွားလို့ခြင်းစိတ်မဖြစ်ဘဲသင်စီးအိမ်ထဲမှာစီးကိုပိုပြီးဘယ်လိုထိန်းနိုင်မှာကိုသင်ကြားပေးပါတယ်။တကယ်လို့သင်မှာစီးထိန်းနိုင်မှုနဲ့ပတ်သက်ပြီးပြဿနာတွေရှိခဲ့ရင်သင်ရဲ့ဆရာဝန်စီးဝန်ထိန်းနိုင်မှုဆိုင်ရာပညာရှင်ဖီဇီယိုဒါမှမဟုတ်စီဝုန်ထိန်နိုင်မှုဆိုင်ရာသူနာပြုအကြံပေးတို့နဲ့ဆွေးနွေးပါသူတို့ကတင့်ကိုစီးအိမ်နဲ့ပတ်သက်တဲ့လေ့ကျင့်ခန်းအစီအစဉ်ကိုစပြီးလုပ်ခိုင်းနိုင်ပါတယ်တကယ်လို့တင့်ပြဿနာနဲ့ပတ်သက်ပြီးဘာမှမလုပ်ဘဲနေပို့ပြီးစိုးလာနိုင်ပါတယ်စီးအိမ်နဲ့ပတ်သက်တဲ့လေ့ကျင့်ခန်းအစီအစဉ်မှာဘာတွေပါဝင်တယ်လဲတင့်ကိုစီးအိမ်နဲ့ပတ်သက်တဲ့နေ့စဉ်မှတ်တမ်းရေးဖို့ပြောနိုင်ပါတယ်သင်ဟာအဲ့ဒီနေ့စဉ်မှတ်တမ်းကိုအနည်းဆုံး3ရက်အတွက်ရေးမှတ်ထားဖို့လိုအပ်ပါလိမ့်မယ်ဒါမှသင်စီးရင်တနေ့တာမှဘယ်လိုလှုပ်ဆောင်နေတယ်ဆိုတာကိုပြန်စစ်ကြည့်နိုင်ပါလိမ့်မယ်။စီးရင်ဆိုင်ရာနေ့စဉ်မှတ်တမ်းမှာအောက်ဖော်ပြပါအချက်တွေကိုပြန်စစ်ကြည့်နိုင်ပါတယ်။သင်အိမ်သားသွားတဲ့အချိန်တစ်ခါသွားတိုင်းစီးပမာဏဘယ်လောက်ထွက်ခဲ့သလဲ။တစ်ခါစီးကုန်အောင်သွားတိုင်းစီးသွားလူစုဘယ်လောက်ပြင်းထန်ခဲ့သလဲ။စီးအိမ်ဆိုင်ရာနေ့စဉ်မှတ်တမ်းကိုအောက်ပါပုံစံအတိုင်းခတ်ဆင်ဆင်တွေ့နိုင်ပါမယ်။အချိန်သွားခဲ့တဲ့စီးပမာဏစီးသွားလူစုဘယ်လောက်ပြင်းထန်ခဲ့သလဲ။နာနဲ့6နာရီခွဲ250မီလီလီတာ4နာနဲ့7နာရီ150မီလီလီတာ3နာနဲ့9နာရီ100မီလီလီတာ3နာနဲ့10နာရီမိနစ်20 150မီလီလီတာ1မွန်းလွဲ12နာရီ15မိနစ်100မီလီလီတာ1မွန်းလွဲ2နာရီ25မိနစ်200မီလီလီတာ3မွန်းလွဲ2နာရီခွဲ200မီလီလီတာ3ကျွန်ုပ်သွားတဲ့စီးပမာဏကိုဘယ်လိုတိုင်းတာမလဲအိမ်သားအိုးထဲမှာရေခဲမုံထည့်တဲ့ခွက်လိုခွက်တစ်ခုကိုထည့်ပါပြီးတော့တင့်ချေတော့ကိုကျမ်းပြင်ပေါ်ထောက်ပြီးအိမ်သားအိုးပေါ်မှာတက်တောင့်တက်တာထိုင်လိုက်ပါခွက်ထဲကိုစီးသွားလိုက်ပါဒီနောက်စီးပမာဏကိုတိုင်းဖို့တိုင်းတာတဲ့ခွက်ထဲစောင့်ထည့်လိုက်ပါအမျိုးသားတွေအနေနဲ့မတ်တရပြီးတိုင်းတာတဲ့ခွက်ထဲဓာတ်ရိုက်ပေါက်ထည့်နိုင်ပါတယ်အရေးပေါ်စီးသွားလူစိတ်ကိုဘယ်လိုတိုင်းတာမလဲဒီဇာတ်ကတင့်ပြင်းပြမှုခံစားချက်ကိုနံပါတ်နဲ့ဘယ်လိုအသုံးပြုဖော်နိုင်တယ်ဆိုတာရှင်းပြပေးထားပါတယ်။တုံညအလင်းမလို့ကျွန်ုပ်စီးသွားဖို့လိုအပ်တယ်လို့မခံစားခဲ့ရဘူး။တခြားအကြောင်းတွေကြောင့်ကျွန်ုပ်စီးသွားခဲ့ရတယ်။တစ်နည်းနည်းစီးသွားခြင်းစိတ်ရှိတယ်။ကျွန်ုပ်လိုအပ်တဲ့လောက်အချိန်ဆွဲထားနိုင်ခဲ့တယ်။စီးထွက်ကြမှာကျွန်ုပ်မစိုးရင်ခဲ့ဘူး။နှစ်စီးသွားခြင်းစိတ်အတော်အတန်ရှိတယ်။ကျွန်ုပ်ခဏတဖြုတ်အချိန်ဆွဲထားနိုင်ခဲ့တယ်။စီးထွက်ကြမှာကျွန်ုပ်မစိုးရင်ခဲ့ဘူး။၃စီးသွားခြင်းစိတ်ပြင်းထန်တယ်။ကျွန်ုပ်အချိန်မဆွဲထားနိုင်ခဲ့ဘူး။ ကျွန်ုပ်အိမ်သားကိုအပြေးသွားခဲ့ရတယ်စီးထွက်ချက်မှာကျွန်ုပ်စိုးရင်ခဲ့ရတယ်လေးစီးမထိန်နိုင်တော့ဘူးအိမ်သားမရောက်ခင်ကျွန်ုပ်စီးထွက်သွားခဲ့တယ်စီးထွက်ကြတာကိုဂွန်းဖတ်အလေးချင်းစစ်ဆေးမှုကိုသုံးပြီးကျွန်ုပ်ဘယ်လိုတိုင်းတားရမလဲဒီစစ်ဆေးမှုကတင်ပြီးခဲ့တဲ့ရက်ပိုင်းမှာစီးပမာဏဘယ်လောက်ထွက်ကြခဲ့တယ်ဆိုတာတိုင်းတားဖို့အထောက်အကူပြုပါတယ်ဒီစစ်ဆေးမှုအတွက်တိကျမှန်ကန်တဲ့ချိန်ခွင်လိုအပ်ပါလိမ့်မယ်ဒီစစ်ဆေးချက်ကိုလုပ်ရမယ့်နည်းက၁၆တွေ့တဲ့ဂွန်းဘတ်တစ်ခုကိုမသုံးခင်ပလတ်စတစ်အိတ်တစ်ခုတည်းထည့်ပြီးအလေးချိန်ချိန်ထားပါ။၂သင်သုံးပြီးတဲ့အခါမှာပလတ်စတစ်အိတ်နဲ့အတူဂွန်းဘတ်ကိုအလေးချိန်ချိန်ကြည့်ပါ။ပြီးတော့၃ပလတ်စတစ်အိတ်အဆိုးရဲ့အလေးချိန်ထက်ကဂွန်းဘတ်၆ရဲ့အလေးချိန်ကိုနှုတ်ပါ။ဒဂရမ်အလေးချိန်ဟာ1မီလီလီတာရှိတဲ့အတွက်ဒီအလေးချိန်ကသင်စီးဘယ်လောက်ထွက်ကြတယ်ဆိုတာဖော်ပြပါလိမ့်မယ်။ဒီလိုတွက်ပါတယ်။ဂွန်းဘတ်အဆိုး၄၀၀ဂရမ်ဂွန်းဘတ်အ၆150 gram အလေးချိန်ချနာချက်250 gram ထွက်ကြသောပမာဏ250 milliliter စီးအိမ်နဲ့ပတ်သက်တဲ့လစ်ကျင်ကအစီအစဉ်နဲ့ပတ်သက်ပြီးဘယ်သူတွေကကူညီနိုင်လဲဆရာဝန်စီးဝန်ထိန်းနိုင်မှုဆိုင်ရာပညာရှင်ဖီဇီယိုဒါမှမဟုတ်စီးဝန်ထိန်းနိုင်မှုဆိုင်ရာသူနာပြုအကြံပေးတအူးဦးကသင့်အတွက်အကောင်းဆုံးရလဒ်တွေရရှိစေနိုင်ပါတယ်သူတို့ကသင့်အတွက်အသင့်လျော်ဆုံးအစီအစဉ်ကိုပြုလုပ်ပေးပါလိမ့်မယ်တချို့စီးဝန်ထိန်းနိုင်မှုဆိုင်ရာကျန်းမာရေးပညာရှင်တွေကပုဂ္ဂလိကဆေးကမ်းမှာရှိနေနိုင်ပါတယ်။တချို့ကတော့သင့်ဒေသခံလူမှုအဖွဲ့အစည်းဆိုင်ရာဆေးကမ်းတွေမှာအလုပ်လုပ်ကြပါတယ်။သူတို့ဟာအစိုးရဆေးရုံဆေးကမ်းတွေမှာလည်းအလုပ်လုပ်ကြပါတယ်။ National Continental Helpline တပြည်လုံးဆိုင်ရာစီးဝန်ထိန်းနိုင်မှုဆိုင်ရာကူညီဖုန်းလိုင်း1833333366ကသင့်ဒေသခံစီးဝန်ထိန်းနိုင်မှုဆိုင်ရာဆေးကမ်းကိုရှာဖွေပေးဖို့ကူညီပေးပါလိမ့်မယ်ဒါကဘယ်လောက်ကြာမှာလဲစီးအိမ်ဆိုင်ရာလစ်ကျင်ကအများစုဟာ3လလောက်ကြာမြင့်တတ်ပါတယ်တင့်အနေနဲ့စီးဝန်ထိန်းနိုင်မှုဆိုင်ရာသူနာပြုအကြံပေးဒါမှမဟုတ်စီးဝန်ထိန်းနိုင်မှုဆိုင်ရာပညာရှင်ဖီဇီယိုနဲ့ပုံမှန်တွေ့ဆုံဆွေးနွေးရတာတွေရှိနိုင်ပါတယ်သူတို့ကစီးကိုကြာကြာထိန်းထားနိုင်မဲ့နည်းလမ်းတွေကိုသင်ကြားပေးပါလိမ့်မယ်ဒီနည်းတွေနဲ့တင့်စီးအိမ်ထဲမှာစီးကိုပိုပြီးထိန်းနိုင်လိမ့်မှာကိုဆိုလိုပါတယ်လေ့ကျင့်ကအစီအစဉ်ကနေတင်တက်မြောက်လိမ့်မယ်တချို့တော့အကူညီရစရာအချက်များတင်ပစုံခွက်ကြွက်သားလေ့ကျင့်ကစီးဝန်ထိန်းနိုင်မှုဆိုင်ရာပညာရှင်ဖီဇီယိုဒါမှမဟုတ်စီးဝန်ထိန်းနိုင်မှုဆိုင်ရာသူနာပြုအကြံပေးတို့ကတင့်တင်ပစုံခွက်ကြွက်သားတွေဘယ်လိုအသုံးပြုရမယ်ဆိုတာကိုသင်ကြားပေးပါလိမ့်မယ်ဒီကြွက်သားတွေကတင့်စီးအိမ်နဲ့စီးပြွန်ကိုထောက်ပံ့ပေးပါတယ်စီးပြွန်ဟာစီးအိမ်ကစီးတွေကိုအပြင်ကိုတည်ပို့ပေးတဲ့ပြွန်ဖြစ်ပါတယ်အားကောင်းတဲ့တင်ပစုံခွက်ကြွက်သားတွေကပြင်းပြတဲ့စီးသွားလို့စိတ်ကိုထိမ့်ပေးနိုင်ဖို့အထောက်အကူပြုပါတယ်။ဒါကသင်အိမ်သားကိုရောက်တဲ့အထိထိမ့်ထားနိုင်ဖို့အထောက်အကူဖြစ်စေပါလိမ့်မယ်။စီးအိမ်ဆိုင်ရာကောင်းသောအလေ့အကျင့်များသင်ဆရာဝန်ကမလုံနဲ့လို့မပြောသမျှတစ်နေ့တာမှအရေ 1.5 မှ 2 လီတာအထိတောက်သုံးတာဟာပုံမှန်သဘာဝကျပါတယ်။ဒီလိုနည်းနဲ့သင်စီးအိမ်ဟာစီးကိုပိုပြီးထိမ့်ပေးနိုင်ဖို့တဖြည်းဖြည်းဆန့်ထွက်လာပါလိမ့်မယ်။သင်အနေနဲ့နေ့စဉ်တစ်နေ့တာမှသင်ဘယ်လောက်တောက်ခဲ့တာကိုဂရုစိုက်ကြည့်နေရပါမယ်။ဒီလိုသိရှိဖို့အတွက်တင့်ရဲ့ခွက်ဒါမှမဟုတ်မတ်ခွက်ဟာဘလောက်ဆန့်တာသိဖို့လိုအပ်ပါတယ်။တာမန်ခွက်တည်းဟာ120ကနေ180မီလီလီတာထိဆန့်ကြပြီးမတ်ခွက်တည်းကျတော့280ကနေ300မီလီလီတာထိဆန့်ကြပါတယ်။အမြုပ်ထတဲ့အရည်တွေနဲ့ကဖိန်းတက်ပါတဲ့အရည်တွေကိုရှောင်ပါ။ဓာတ်တွေကတင့်စီးရင်ကိုဒုက္ခပေးနိုင်ပြီးတင့်စီးထိန်နိုင်ဖို့ပိုပြီးခက်ခဲစေနိုင်ပါတယ်။ချောကလက်လပ္ပည်နဲ့ကော်ဖီတို့ထဲမှာကဖိန်းဓာတ်တချို့ပါဝင်ပါတယ်။ကိုလာနဲ့အားကစားသမားတွေတောက်တဲ့အရည်တွေမှာကဖိန်းဓာတ်ပိုပြီးပါပါတယ်။ဓာတ်တွေကိုရှောင်ရှားတာဟာအကောင်းဆုံးဖြစ်ပါတယ်။သင်စီးအိမ်ဒုက္ခမဖြစ်စေဖို့သင်ဘယ်လိုအရည်မျိုးတွေတောက်ရမလဲဆိုတာကိုသင်တတ်သိလာပါလိမ့်မယ်။ဝန်းနဲ့ဆံရကောင်းသောအလေ့ကျင့်များသင်အနေနဲ့ဝန်းချုပ်တာနဲ့ဝန်းသွားဖို့အတွက်ညှိရတာတွေကသင်တင်မစုံဝက်ကိုဘယ်လိုစန့်ထုတ်နိုင်တာကိုလည်းတတ်သိလာပါလိမ့်မယ်။ဝန်းချုပ်တာကစီထိန်နိုင်မှုကိုလည်းညံ့ပြင်းစေတဲ့အတွက်ဝန်းမချုပ်ပါစေနဲ့နေ့စဉ်အနည်းဆုံးတသီးနှလုံးနဲ့ဟင်းသီးဟင်းရွက်၅ပုံစားပါအမြင်တတ်များများပါတဲ့ပေါင်မုတ်ကိုလည်းစားပါစုပ်ဆိုင်မှုတွေရှိမှလားသင်စီထိန်နိုင်မှုမှာနေ့စဉ်အပြောင်းလဲလေးတွေရှိတာကိုစိတ်မပူပါနဲ့ဒါကပုံမှန်ဖြစ်ရိုးဖြစ်စင်ပါဘယ်သူမှဆိုစီအိမ်ထိန်သိမ့်မှုလေ့ကျင့်ကအစီအစဉ်လှုပ်ဆောင်နေကြပါယောဂလက္ခဏာကပိုဆိုးလာတယ်လို့ထင်ရပြီးစုပ်ဆိုင်မှုရှိတတ်ကြပါတယ်ဒီလိုဖြစ်လာတိုင်းကောင်းတဲ့အကြောင်းတွေကတင့်စီးအိမ်မှာယောဂပိုးဝင်ခြင်းဒီလိုအချိန်မှာတင့်ဆရာဝန်နဲ့ချက်ချင်းတွေ့ပါ တင်ပင်ပန်းနွမ်းနယ်နေခြင်းဒါမှမဟုတ်အာရင်ကုန်ခန်းနေခြင်းတင်စိတ်ပူပန်နေခြင်းဒါမှမဟုတ်စိတ်ဖိစီးမှုရှိနေခြင်းရာသီဥတုဆွဆွချင်းလေထန်ခြင်းဒါမှမဟုတ်အေးနေခြင်းတင်နေမကောင်းဖြစ်နေခြင်းဥပမာအေးမိခြင်းဒါမှမဟုတ်တုတ်ခွေးဖြစ်နေခြင်းတင်ဟာဓမ္မတာလာနေတဲ့အမျိုးသမီးဖြစ်နေခြင်းတို့ဖြစ်ပါတယ်တကယ်လို့ဆုတ်ဆိုင်မှုတွေဖြစ်ခဲ့ရင်စိတ်မလျှော့ပါနဲ့အကောင်းမြင်တတ်ပြီးစက်ကြိုးစားနေပါ